တတုတင်သွင်းကုန်တွေပေါ်သမရဒွန်နယ်ထရမ့်ကအခွန်တင်းကျပ်လိုက်တာကြောင့်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဋိပက္ခဖြစ်လာမယ်အရေးစိုးရိမ်မှုတွေတိုးလာနေစီမှာပဲအမေရိကန်ရဲ့အဓိကကုန်သွယ်ဘက်အာရှနိုင်ငံတချို့ကလည်းတောက်ကြနေမှာအပြင်းထန်တုံ့ပြန်ပြောဆိုကြပါတယ်ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ကအဓိကစိုးရိမ်တဲ့နိုင်ငံဖြစ်တဲ့တရုတ်ကအပြင်းထန်ကန့်ကွက်တယ်လို့ပြောသလိုဂျပန်ကလည်းနှစ်နိုင်ငံဆက်ဆံရေးပေါ်ထိခိုက်နိုင်တယ်လို့သတိပေးပါတယ်တောင်ကိုရီးယားကနိုင်ငံတကာမှာကုန်သွယ်ရေးအငင်းပွားရင်ဖြေရှင်းပေးရတဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုစောရကတက်မယ်လို့ပြောပါတယ်တောင်ကိုရီးယားဟာကနေဒါနဲ့ဘရာဇီးလ်ကိုဘရာဇီးလ်တို့အပါအဝင်အမေရိကန်ကိုတံမတိတင်ပို့တဲ့တတိယအများဆုံးနိုင်ငံပါ။အရှေ့တောင်အာရှနိုင်ငံအများပြားကလည်းတံမတိနဲ့အလူမီနီယံကုန်ပစ္စည်းတွေသူတို့နိုင်ငံတွေစီစုပုံရောက်လာမှာကိုစိုးရိမ်နေကြပါတယ်။တံမတိအဓိကတင်ပို့တဲ့နိုင်ငံတွေဖြစ်တဲ့တိုင်ဝမ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊တရုတ်၊ဗီယက်နမ်နဲ့တူရကီနိုင်ငံတွေကတံမတိထုတ်ကုန်လုပ်ငန်းတွေဟာအခုဆိုရင်အရှေ့တောင်အာရှဒေသကိုပိတ်မှတ်ထားဖို့ရှိလာတယ်လို့ထိုင်းစက်မှုလုပ်ငန်းအသင်းချုပ်ကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာတံမတိအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပြီး2019ခုနှစ်ကသံမဏိကုန်ကျန်းတန်ချိန်35တန်းကိုတင်သွင်းခဲ့ပါတယ်။အဲ့ဒီအထက်မှာတောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့အိန္ဒိယတို့ကတင်ပို့တာတန်ချိန်6တန်းကျော်ရှိပါတယ်။